မာနိုင်ငံရဲ့လူခွင့်ရေးတင်နေဆိုင်တဲ့ဆုံးဖြတ်ချက်မူကြမ်းတစ်ယောက်ကိုဖေဖော်ဝါရီလနောက်ဆုံးပတ်တွင်စတင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအကြံ40မြောက်အစည်းအဝေးမှာဥရောပသမဂ္ဂ EU ကဦးဆောင်တင်သွင်းသွားမယ်လို့ EU ပြည်သူ့ရေးရဌာန EAS ရဲ့ဖေဖော်ဝါရီလ22ရက်နေ့တွင်ကိုမှဖော်ပြထားပါတယ်။အစည်းအဝေးကိုဖေဖော်ဝါရီလ25ရက်နေ့ကနေမလ22ရက်နေ့အထိဂျနီဗာလူခွင့်ရေးကောင်စီဌာနချုပ်မှာကျင်းပမှာပါ။အဲဒီဆုံးဖြတ်ချက်မူကြမ်းမှာမြန်မာနိုင်ငံလူခွင့်ရေးတင်နေဆိုင်ရာကုလသမဂ္ဂထူးဆန်းတဲ့စစ်ဆေးရေးမှုခံထားတာကိုတတန်းတူဖို့နဲ့လူခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖော်ပြထားတဲ့အခမ်းအနီးနဲ့ဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့လုပ်ငန်းတွေအများဆုံးစတင်နိုင်ရေးတောင်းဆိုတာတွေပေါ်လာမှာဖြစ်တယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲတမ်မတ်ကြီးဝေါ်ဒိုစတီဗန်စ်ကပြောတာကိုကိုးကားပြီးတရင်မှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုယ့်လူရဲ့ကိုတောင်းခံမှုရှိစေဖို့ချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိစေဖို့ရည်ကြီးတယ်ဆိုတာ EU အနေနဲ့ဆက်ပြီးအလေးထားပြောဆိုသွားမှာဖြစ်ပြီးတော့ကုလသမဂ္ဂကခန့်အပ်ဖွဲ့စည်းထားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအားလုံးနဲ့မြန်မာနိုင်ငံကပူးပေါင်းဆောင်ရွက်မှုအားပေးတိုက်တွန်းသွားမယ်လို့လည်းဖော်ပြထားပါတယ်။လူခွင့်ရေးကောင်စီအစည်းအဝေးကာလအတွင်းအစ္စလာမ်ပူးပေါင်းဆောင်ရွက်အဖွဲ့ ONC လို့အဓိကပူးတွဲလှုပ်ဆောင်ဘက်တွေနဲ့တောင်မှမြန်မာနိုင်ငံနဲ့ပါထိတွေ့ပြောဆိုသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။